လွန်ခဲ့တဲ့နှစ်လကမှဝန်ကြီးချုပ်တာဝန်ကိုလက်ခံယူခဲ့တဲ့စီးရီးယားဝန်ကြီးချုပ်ဟာဘက်ကူးပြောင်းသွားပြီးတော့သမ္မတဘာရှောင်အယ်အာဆတ်ကိုဆန့်ကျင်သူတွေနဲ့ပူးပေါင်းလိုက်ပါတယ်။မစ္စတာရီယက်ဟီဂျက်ကကြေညာချက်ထုတ်ပြန်ရမှာသူ့အနေနဲ့အကြမ်းဖက်ပြီးတော့လူသက်တဲ့အစိုးရအဖွဲ့ကနေနှုတ်ထွက်လိုက်ပြီလို့ဖော်ပြထားပါတယ်။သူရောသူ့ရဲ့မိသားစုဟာလုံခြုံစိတ်ချတဲ့နေရာမှာရှိကြောင်းလည်းပြောပါတယ်။သူဟာဂျော်ဒန်နိုင်ငံဘက်ကိုကူးပြောင်းလာတာဖြစ်တယ်လို့ဂျော်ဒန်တာဝန်ရှိသူတွေကပြောပါတယ်။စီးရီးယားနိုင်ငံပိုင်ရုပ်တံဌာနကတော့မစ္စတာဟီဂျက်ကိုအလောက်ကနေထုတ်ပြလိုက်တာဖြစ်ပြီးသူ့ရဲ့နေရာကိုဒုတိယဝန်ကြီးချုပ်အိုမာဂလာဝန်ဂျီနဲ့အစားထိုးလိုက်တယ်လို့ကြေညာပါတယ်။စီးရီးယားနိုင်ငံဒမတ်စကတ်မြို့တော်မှာရှိတဲ့နိုင်ငံပိုင်ရုပ်တံလွှင့်ဌာနအဆောက်အုံအတွင်းမှာဘုံကွဲမှုဖြစ်ပွားပြီးတော့လူတွေအများပြားဒဏ်ရာရရှိသွားတယ်လို့စီးရီးယားအစိုးရသတင်းမီဒီယာကနေကြေညာပြီးတဲ့နောက်အခုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဘုံပေါက်ကွဲမှုကြောင့်အဆောက်အုံရဲ့တက်တရတဲ့ပစ္စည်းသွားခဲ့ပေမဲ့တနင်္လာနေ့ရုပ်တံအစီအစဉ်တွေကိုတော့ဆက်လက်ထုတ်လွှင့်နေပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကပောက်ကွဲမှုဖြစ်ပြီးတော့အစိုးရကိုထောက်ခံတဲ့ပုဂ္ဂလိကရုပ်တံလွှင့်ဌာနကအခုပောက်ကွဲမှုကြောင့်နိုင်ငံတွေပြိုကျသွားတဲ့အဆောက်အဦရဲ့နိုင်ငံတွေမျက်နှာချက်တွေနဲ့ရှုပ်ပွားနေတဲ့ဝေယာကျိုးတွေမိခိုးတွေကြားမှာဖြတ်သွားနေတဲ့လူတွေရဲ့ပုံရိပ်တွေကိုပြသနေပါတယ်။စီးရီးယားအတိုက်ခံတွေကတော့အစိုးရတပ်တွေဟာနိုင်ငံရဲ့အနောက်မြောက်ဘက်မှာရှိတဲ့အလက်ပိုမြို့မှာတနင်္လာနေ့မှာဆက်လက်တိုက်ခိုက်နေတဲ့အကြောင်းပြောပါတယ်။စီးရီးယားအစိုးရတပ်တွေကအလက်ပိုနဲ့အနီးတစ်ဝိုက်ကိုလက်နက်ကြီးတွေနဲ့ဆက်တိုက်ပစ်ခတ်နေပြီးတော့ဒီလိုပြစ်ခတ်မှုတွေအတွင်းအနည်းဆုံးလူ2ဦးသေဆုံးခဲ့တယ်လို့စီးရီးယားလူ့အခွင့်အရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောပါတယ်ခင်ဗျာ။